အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလို့အမှုဆောင်တူဖြစ်တဲ့ဒေါက်တာမျိုးညွန့်ကိုပြောရေးဆိုခွင့်ရှိသူအဖြစ်ကနေတနင်္ဂနွေနေ့ကရုပ်သိမ်းလိုက်ပါတယ်။ပါတီဗဟိုအလို့အမှုဆောင်စီအဝေးကအခုလိုဆုံးဖြတ်တာလို့ဒေါက်တာမျိုးညွန့်ကသတင်းထောက်တွေကိုပြောပါတယ်
။ဒီနေ့ကျွန်တော်ကဆရာဇော်မြင့်မောင်ကိုစားကြီးညာချက်ထုတ်တာ။ဒါပါလဲဆိုတော့ကျွန်တော်အဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူအဖြစ်ဒေါက်တာဇော်မြင့်မောင်တယောက်ပဲလုပ်တော့မယ်။အဲ့တော့နောက်ပိုင်းပြောဖို့ဆိုဖို့ဆိုရင်ဒေါက်တာဇော်မြင့်မောင်ကပဲပြောပါတော့မယ်လို့ဒီနေ့ကတော့ဆရာကျမရေးရကျွန်တော်ဒီသတင်းစကားကိုပြောတာပါဒီတစ်ခုပဲပြောရရှိပါဆရာ
ဇော်နဲ့ဘယ်လိုများဆက်သွယ်လို့ရမှာလဲ
ဒါတော့လမ်းညောင်းလေးရှာဖို့ဆက်ပေါ်ရเนาะဂျာနယ်လစ်တွေပဲ
ပါတီပြောခွင့်ရအဖြစ်ရင်ကဒေါက်တာမျိုးညွန့်နဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့နှစ်ဦးတာဝန်ယူခဲ့တာပါဒါပေမဲ့တနင်္ဂနွေနေ့အစည်းအဝေးဆုံးဖြတ်ချက်ကိုယ်တော့ဒေါက်တာဇော်မြင့်မောင်ရဲ့ကျန်းမာရေးအခြေအနေကြောင့်ကိုစားပြောတာလို့ဒေါက်တာမျိုးညွန့်ကပြောပါတယ်။ရွေးကောက်ပွဲဤချိန်မှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူရှော့ချရတဲ့အကြောင်းရင်းကိုတော့ပါတီဘက်ကမပြောပါဘူး။တနင်္ဂနွေနေ့ကဒေါက်တာမျိုးညွန့်ကိုသတင်းထောက်တီးကမေးမြန်းတာမှလည်းသူ့အနေနဲ့ပြောခွင့်မရှိဘူးလို့လည်းဖြေကြားသွားပါတယ်။